တနင်္ဂနွေအပြစ်ရက်ရေးသဘောတူစာချုပ် NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကန့်လန့်တာကိုလက်ခံတဲ့အကြောင်းညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA အဖွဲ့ခေါင်းဆောင်တွေကပြောပါတယ် UNFCA ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN အနေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးမှာအရင်ကတင်ပြထားတဲ့နိုင်ငံရေးစီရေးဆိုင်ရာအချက်၉ချက်ကိုထပ်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPN နဲ့တွေ့ဆုံမှုနိုင်ငံတော်သားများကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေတရားဝင်ကမ်းလှမ်းလာခဲ့တာပါဒီဖိတ်ကြားချက်ပေါ် UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPN နေနဲ့တွေ့ဆုံမှုလက်ခံတယ်လို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်တာကဒီကနေ့မှပြောဆိုခဲ့ပါတယ
်ဟုတ်တကယ်လို့သူကသိချင်တော့တွေ့မှာပါဒါတော့တမောက်ဘူးလေကျွန်တော်တို့က NCA ကိုလက်မှတ်ထိုးဖို့ဆိုတဲ့ကိစ္စမှာဒီကိစ္စကိုကျွန်တော်တို့ NCC ပြင်းနေနေနဲ့ပေါ့နော်ဆွေးနွေးလာတာမှာတော့နောက်ဆုံးသဘောတူညီမှုရတော့ထိုးဖို့ပါပဲကျွန်တော်တို့ကလည်းဥစဉ်ပါနဲ့ထိုးပြီးတော့မှအထင်ကြီးမှမာနဲ့ပေါ့ဗျာအဲ့ဒီငန်းစင်ကိုဆက်ထားဖို့ပါ
တော့အောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုဖေဖော်ဝါရီလ16ရက်နေ့က UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ထံပေးပို့ထားတာဖြစ်ပြီးနှစ်ဖက်သိဆုံမဲ့ရက်ကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းမှာတော့အောင်ဆန်းစုကြည်နဲ့တွေ့ဆုံသွားမှာဖြစ်ပြီးတဆက်ထက်မှငင်းချမ်းရေးကော်မရှင်နဲ့လည်းဆက်လက်တွေ့ဆုံသွားဖို့စီစဉ်ထားတယ်လို့သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ဥစော်ထေးကပြောပါတယ်တော်အောင်ဆန်းစုကြည်လိုလာတဲ့ NCA လက်မှတ်ရေးသူရေးနဲ့ပတ်သက်လို့ UNSC အနေနဲ့နိုင်ငံရေးစည်းရေးဆိုင်ရာအချက်၉ချက်ကိုအစိုးရထံမှဆွေးပြထားပြီးအဲ့ဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ဟန်တာကပြောပါတယ်
တို့ကတော့လူလာတဲ့နောက်ထပ်ပြည့်စုံရမယ့်အချက်တွေကိုဇာတ်တကူကိုတင်လာတယ်အဲ့ဒီခုချက်ကို PDN နဲ့ NPC နဲ့ဆွေးနွေးနေပါလေအဲ့ဒါတွေကဒီနေ့ရသေးဘူးကြာအဓိကအဖြစ်ကတော့အဖွဲ့ကမှဓမ္မထားပဲနဲ့အင်တာနက်နဲ့ကန်ဖွဲ့အားလုံးတော်ဝင်ခွင့်ရှိရေးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်တုန်းကသဘောတူညီခဲ့တယ်လို့ပြောကြတယ်။ဘုရားဆိုင်ပုံစံကြီးနောက်တစ်ချက်ကတော့ AMC မှာနိုင်ငံတကာကအစလေတမီမျိုးပေါ့ဗျာနော်ပါဝင်နိုင်ရေးအဲ့ဒါကိုသူပေါ့ချုံနေလေသူအနေနဲ့ကတော့တကယ်ဆွေးရေးလုပ်ထားပြီမဲ့ပေါ့လေ GMC ခိုင်မာဖို့ဆိုတဲ့ဟာမှာဒီနိုင်ငံတကာအင်အားစုတစ်ခုကနေပြီးတော့ပါဝင်မှပူရခိုင်မာမယ်လို့သူကအဲ့လိုယုံကြည်တယ်ဗျာ
DPN ကနေဆိုပြထားတဲ့အချက်၉ချက်နဲ့ကတစ်ချက်မှသဘောတူညီမှုမရသေးပဲအစိုးရနဲ့ဆက်လက်ဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်ကနေလမ်းမဲ့မတ်လမှာကျင်းပဖို့ရတဲ့23ရာစုပင်လုံညီလာခံဒုတိယကြိမ်မှာ NCA ပြည်ရလက်မှတ်ရေးသူပြဖွဲ့တွေတက်ရောက်ခွင့်ရှိတယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPCJC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
အမှန်တော့တခုတည်းမဟုတ်ပါဘူးကျွန်တော်တို့ဒေါက်တာဆုကြည်ရော UNPGC ဖွဲ့ရောကအကယ်၍ညီလာခံတက်ချင်တယ်ဆိုရင်ဒါလက်မထိုးကြဘူးပေါ့နော်လက်မထိုးပေးဘူးဒါမှမဟုတ်လို့ရှိရင်မထိုးလို့ရှိရင်ကတော့ဖြစ်ရင်လက်မထိုးရတဲ့လူတွေနဲ့ကွဲလွဲမှုရှိမှဆိုတဲ့အတွက်အားလုံးလက်မထိုးတဲ့လူမှသာရင်ဒါညီလာခံတက်ရောက်နိုင်တယ်ဆိုပြီးတော့ဒီလိုဆုံးဖြတ်တာရှိပါတယ်ခင်ဗ
ျ NCA လက်မမရေးထိုးနိုင်သေးတဲ့ UNSC ဖွဲ့တွေအနေနဲ့တကယ်လို့လိလသူအစ်င့်နဲ့ဒါဖိတ်ကြားမယ်ဆိုရင်ညီလာခံတက်ရောက်မှာမဟုတ်ဘူးလို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ်
နောက်တစ်ပြည်ရည်ပြည်လုံးကိုစပုတ်ဆိုတဲ့နေရာမှာသူကလည်းတခြားကိုယ်စားလှယ်တွေနဲ့အတူခွင့်ရရှိမဆိုရင်တော့တမပါ။ဒယ်ရေးရဆွေးနွေးဖြစ်ရတဲ့ဆိုတဲ့ဥပမာပေါ့နော်ကိုယ့်အမည်ကိုတင်ပြခွင့်ရတဲ့ဆိုတဲ့အားတော့လိုအပ်ပါတယ်ဒါတော့အရေးကြီးပါတယ်ဒါတော့အရေးကောင်းတဲ့အနေနဲ့လို့မြင်တယ်ဒါပေမဲ့ပုံကိုဘလို့နီးနဲ့ဖိတ်မလဲဆိုတဲ့ဟာသာအစီမထိုးရသေးလို့တို့ကိုတမျိုးမျိုးနဲ့ပေါ့ဗျာအစီနှိပ်ပြီးတော့မှအကြမ်းမယ်ဆိုရင်တို့ကတော့ဒါအမြဲစစ်စားဖို့တော့လိုနေမှာပေါ့
လက်ရှိမှာမြန်မာသမ္မတော်နဲ့စစ်ရေးသိမ်းမှနေတဲ့ကိုကန့်သက်ဖွဲ့တန်းပလောင်သက်ဖွဲ့ရခိုင်သမ္မတော်တို့ကိုချမ်းလှမ်းထားမယ်ဆိုရင်တနင်္ဂနွေလွန်အတိုင်းတာဆောင်တဲ့အပြစ်ခတ်ရစရေးလုပ်ငန်းဖြစ်လာနိုင်ပွဲမရှိဘူးလို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်ရဲ့ UNSC ကိုယ်စားလှယ်ဖွဲ့ DPN တို့တရားဝင်ဆွေးနွေးမှု၃ကြိမ်ပြုလုပ်ထားပေမဲ့လည်းတိုးတက်လာတဲ့အခြေအနေမရှိသေးဘူးလို့တိုင်းနာဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာမြန်မာသမ္မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့၊ကုကန့်သက်ဖွဲ့၊တမ်းပလောင်သက်ဖွဲ့၊ရခိုင်သမ္မတော်တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့အပြစ်ခတ်ရစရေး၊ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်သေးကျလှုပ်ဆောင်နိုင်ဖို့မြန်မာသမ္မတော်အနေနဲ့အတိုင်းအတာဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်ဆဲပေးဖို့လိုတယ်လို့အဖွဲ့ရဲ့သုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်ပြောပြခဲ့တာပါရှင်။